Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ13ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါပြီရှင်။ကျွန်မခွာညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်ဦးပါ။ဒီညနေနားဆင်မဲ့သတင်းတွေထဲမှာတော့ပြည်သူ့သမ္မတနဲ့ချန်ပီယံဝါရတန်ပြန်တက်ပြည့်ရေးဆွေးနွေးဖို့နဲ့ပြည်ထောင်ငံတော်အားလိုက်ရဲ့အခမ်းအနားကိုတက်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြင်သစ်ပါရောက်နေပါတယ်။ဒီနေ့ရဲ့ပထမ6လအတွင်းမြောက်ကိုရီးယားနဲ့ကုန်သွယ်မှုတွေမှာတိုးတက်မှုတွေရှိတဲ့အကြောင်းတရုတ်နိုင်ငံကပြောလိုက်ပါတယ်။ဒီလိုထိတဲရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့သူညင်ညာပေးသွားမှာပါ
။အခုညနေပိုင်းသတင်းဆောင်ပါတွေထဲမှာတော့အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနဲ့ပတ်သက်မှုရှိမရှိသမ္မတရဲ့သားကအီးမေးလ်တွေထုတ်ခဲ့တာနဲ့ပတ်သက်လို့တုံ့ပြန်မှုတွေကိုအခုလိုကြားရမှာပါ။
Nothing is proven yet, but we're now beyond obstruction of justice in terms of what's being investigated. This is
အခုထိအတည်ပြုလို့မရသေးပေမဲ့စုံစမ်းဆဲကာလမှာတောင်တရားစီရင်ရေးကိုအဟန့်တားဖြစ်တာတဲ့လွန်ခဲ့နေပြီဆိုတော့ဒီမိုကရက်လွတ်တော်အမတ်ရဲ့သုံးသပ်ချက်နဲ့အတူနားဆင်နိုင်ပါတယ်။မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေမှာတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခြင်းကိုထိခိုက်စေတဲ့ဆက်သွယ်ရေးပုံမှန်ကိုပြင်ဆင်ဖို့အမျိုးသားလွတ်တော်မှဒီကနေ့စတင်လိုက်တဲ့အဆိုပေါ်တက်ကြွလှုပ်ရှားသူတွေရဲ့သဘောထားထိုင်းနိုင်ငံတောင်ပိုင်းမှာအာရမအလို့စေခိုင်းခံရသူမြန်မာနိုင်ငံသား16ဦးကိုထိုင်းနဲ့မြန်မာလူကုန်ကူးမှုစောင့်ကြည့်ကယ်ဆယ်နေတဲ့အဖွဲ့တွေကမနေ့ကကယ်ဆယ်နိုင်ခဲ့ပါတယ်။ဒီလိုသတင်းလွှာတွေဆက်သွယ်အမည်များချက်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရနေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြေညာပါမယ်ရှင
်။ပြည်သူ့သမ္မတအီမနျူအယ်မာခရွန်နဲ့အချင်းဖက်ဝါဒတံပြန်တက်ပြည့်ရေးဆွေးနွေးဖို့ပထမကဘာစစ်ကိုအမေရိကန်တပ်ဖွဲ့ကြီးပါဝင်ဆင်နွေရဲ့ရာဂျီထိမ့်မတ်နဲ့တူဘတ်စတီးဂျေပြည်သူ့နိုင်ငံတော်အားလိုက်ရဲ့အခမ်းအနားကိုတက်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြည်သူ့နိုင်ငံမှာရောက်နေပါတယ်။လွန်ခဲ့တဲ့ဒီနေ့လောက်တုန်းကတော့ပြည်သူ့နိုင်ငံပါရီမြို့ဟာအချမ်းဖက်သမားတွေလှုပ်ရှားရနေမြေတစ်ခုဖြစ်အင်မတန်အင်တန်ကိုထိန်းချုပ်ရခက်ခဲပြီးအန်ဒီရဲ့ကြီးလာတဲ့မြို့တစ်မြို့ဖြစ်သမ္မတထရန့်ပြောဆိုထားတာပါ။ IS Sensitive ကြော်ရဲ့တိုက်ခိုက်မှုတွေကြောင့်ပါရီမြို့တော်ဟာခီးသွားတွေချာရေပန်းစားတဲ့ကမ္ဘာအဆင့်မီမြို့တော်ဖြစ်ကနေရော့ကျလာနေတဲ့သဘောမျိုးလဲမချသေးရင်ကပဲပြောဆိုထားပါတယ်။ကမ္ဘာတံခွေထုတ်လုပ်မှုတွေကိုထိန်းချုပ်ဖို့ရည်ရွယ်ထားတဲ့2015ပါရီရာသီဥတုဆိုင်ရာသဘောတူညီချက်ကအမေရိကန်နှုတ်ထွက်ကြောင်းကြေညာရမှာလဲအမေရိကန်ပြည်ထောင်စုပစ္စပတ်မျိုးကိုကိုစားပြုတဲ့သမ္မတသာဖြစ်ပြီးပါရီကိုကိုစားပြုရွေးကောက်တင်မြှောက်ခံထားသူမဟုတ်ကြောင်းသမ္မတထံကပြောဆိုထားတာပါ။ဒါပေမဲ့လည်းပြည်သူ့နိုင်ငံမှာနေဆင်ချင်းပါတဲ့နိုင်ငံတော်အားလိုက်ရဲ့အခမ်းအနားကိုတက်ရောက်ဖို့ပြည်သူ့သမ္မတရဲ့မကြသေးရင်ကဖိတ်ကြားချက်ကိုတော့သမ္မတထံကလက်ခံခဲ့ပါတယ်။သမ္မတထံရဲ့ဒီကနေ့ခီးစဉ်မှာတော့ပြည်သူ့သမ္မတမက်ခရွန်ရဲ့ကိစ္စမှာဖြစ်သလိုအမေရိကန်စစ်ပတ်ဆိုင်ရာအရာရှိတွေနဲ့နေ့လယ်စာတုံ့ဆောင်ပြီးပြည်သူ့ရဲ့ဟာနပိုလီယံဘုန်းတော်ပတ်ရဲ့အုတ်ကူကူလည်းတွားရောက်လည်းပတ်ဖို့စီစဉ်ထားပါတယ်
။ပြင်သစ်သမ္မတနဲ့တွဲဆုံဆွေးနွေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြင်သစ်နိုင်ငံကိုဒီကနေ့ခြားသာရင်းနှီးမှာရောက်ရှိနေပါတယ်။ဒါပေမဲ့လည်းသူ့ရဲ့ခီးစဉ်မှာရုရှားရဲ့စုံစမ်းစစ်ဆေးမှုကလွှမ်းမိုးနေပုံရပါတယ်။အမေရိကန်သမ္မတအင်ဂျီရောဟာကောင်းကောင်းလဲပတ်အလုပ်လုပ်နေတယ်လို့သမ္မတဒေါ်နယ်ထရန့်ကမနေ့ဗုဒ္ဓနေ့မှာပြောဆိုတာပါ။ရွေးကောက်ပွဲကာလအတွင်းမစ္စတာထရန့်ရဲ့ပြိုင်ဘက်ဒီမိုကရက်သမ္မတလောဟီလာရီကလင်တန်ကိုအထင်အားစေမဲ့သတင်းအချက်အလက်တွေပေးမယ်လို့ကန့်လန့်ခဲ့တဲ့ရုရှားဆိုရရှိနေလို့ဆိုသူနဲ့သမ္မတရဲ့သားကြီးဖြစ်သူတို့ပြီးခဲ့တဲ့နှစ်ကတွေ့ဆုံခဲ့တယ်ဆိုတာပေါ်ပေါက်လာပြီးတဲ့နောက်အင်ဂျီရောမှာရှုပ်ရှုပ်ထွေးထွေးဖြစ်နေတယ်ဆိုတဲ့ပြောဆိုချက်တွေကိုတုံ့ပြန်တဲ့အနေနဲ့သမ္မတကအခုလိုပြောတာပါထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရဲ့အကြီးအကဲတာဝန်ရှိသူနှစ်ဦးနဲ့အတူရုရှားရှိနေနဲ့တွေ့ဆုံခဲ့တာနဲ့ပတ်သက်လို့ပါကင်ဖြစ်သူကိုအတိမပေးခဲ့ဘူးလို့ပြီးခဲ့တဲ့အင်ကာနီညာက Fox News နဲ့တွေ့ဆုံမေးမြန်းကမ်းမှာထရန့်ဂျူနီယာကပြောပါတယ်။သမ္မတထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့ရုရှားတို့ပူးပေါင်းကြံစည်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုတော့အခြေအမြစ်မရှိဘူးဆိုပြီးတော့လဲထရန့်ဂျူနီယာကပယ်ချထားပါတယ်ရှင်
။ကာတာနိုင်ငံနဲ့ဆော်ဒီအာရေဗျာအရက်ဆော်ဝမ်ပြည်တော်စု UAE ဘာရိုင်းနဲ့အီဂျစ်နိုင်ငံတို့ကြားမပြေမလည်ဖြစ်နေတာတွေကိုတန်တမာရေးအရချောင်းဝင်ဖြစ်ရှိမှုကြိုးပမ်းနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးရက်စတီလာဆန်ဟာဒီကနေ့မှဒိုဟာမြို့ကိုတစ်ခေါက်ပြန်သွားပြီးကတာဆော်ဝါရှိခ်ဘင်ဟာမက်အယ်တာနီနဲ့တွေ့ဆုံမှာဖြစ်ပါတယ်။ကတာနိုင်ငံဟာအချမ်းဖက်ဝါဒီတွေကိုအားပေးထောက်ပံ့နေတယ်ဆိုပြီးဆော်ဒီနိုင်ငံကဥဆောင်တဲ့ပါရှန်ပင်လယ်ဝေးလေးနိုင်ငံကဇွန်လဆန်းမှာကတာနိုင်ငံနဲ့တန်တမာဆက်သွယ်ဖျက်တောက်ခဲ့ပြီးတဲ့နောက်အချက်73ချက်ကိုတောင်းဆိုထားတာပါ။ကတာနိုင်ငံကတော့ဆွေးနွေးညီနိုင်မှုဆန္ဒရှိကြောင်းပြောဆိုထားပေမဲ့ချုပ်ချာအနာကိုထိရိုက်ခံမှာမဟုတ်ကြောင်းတုံ့ပြန်ထားပါတယ်။ဆော်ဒီဥဆောင်တဲ့လေးနိုင်ငံအဖွဲ့ကိုဆော်ဒီနိုင်ငံဂျေရာမြို့မှာဝန်ကြီးတလဆန်မနေ့တုန်းကတွေ့ဆုံခဲ့ပေမဲ့တွေ့ဆုံပြီးမှတော့ဒင်းတောက်တွေကိုတစုံတရာပြောဆိုတာမရှိပါဘူး။ပြဿနာကိုဖြေရှင်းရမှာအချမ်းဖက်ဝါဒီတွေကိုဗန္ဒာရေးကူညီပေးနေတဲ့ကိစ္စတစ်ခုရဲ့မှာတခြားအရေးကြီးတဲ့ကိစ္စတွေကိုပါဖြေရှင်းရလိမ့်မယ်လို့လည်း UAE စစ်မြေတာဝန်ရှိသူတူကဆွေးနွေးမှုမတိုင်မီမှာပြောဆိုထားပါတယ်။ကြီးစင်စဒီသတင်းပတ်ဆော်ဒီမှာပဲကတ္တနိုင်ငံခြားရေးဝန်ကြီးမိုဟာမက်ဘင် အက်တာရာမန်အယ်တနီနဲ့တွေ့ဆုံခဲ့ပြီးနောက်မှာတော့အချမ်းဘဝရီကိုဗနာရေးရထောက်ပံ့ကူညီမှုတွေမှာထိန်းချုပ်မဲ့စီစဉ်နေတဲ့ပတ်သက်လို့နားလည်မှုစာချုပ်တော်တည်းရလက်မှတ်ရေးထိုးနိုင်ခဲ့ကြောင်းဝန်ကြီးတေလဆန်ကကြေညာခဲ့တာပါ
American Tetlet တော်လူများစုခေါင်းဆောင် Mitch McConnell ကပြန်လည်ပြင်ဆင်ထားတဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကြမ်းကိုဒီကနေ့မှ Republican Tetlet တော်မှတ်တွေကိုချပြဖို့အစီအစဉ်ထားပါတယ်။ Republican Party နဲ့သမ္မတ Donald Trump အတွက်ဥပဒေပြုနိုင်ရေးအကြီးမားဆုံးရည်မှန်းချက်တွေထဲကတစ်ခုဖြစ်တဲ့ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုအတည်ပြုနိုင်ရေးတွန်းအားပေးလှုံ့ဆော်မှုလည်းဖြစ်ပါတယ်။အစိုးပိုင်းကမူကြမ်းအပေါ်Republican ကြီးစိုးတဲ့ထက်လွတ်တော်တွင်လုံလောက်တဲ့ထောက်ခံမှုမရနိုင်တာကိုရှင်းရှင်းလင်းလင်းတွေ့ခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့လကပဲ Mitch McConnell ကပြန်လည်ရုပ်သိမ်းခဲ့တာပါ။အထက်လွတ်တော် Republican အမတ်တွေအနေနဲ့ဩဂုတ်လမှာနှစ်ပတ်လည်အလတ်ရမယူခင်ကျန်းမာရေးစောင့်ရှောက်မှုဥပဒေချမ်းကိုအပြတ်သက်ဆောင်ရွက်ဖို့သမ္မတ Trump ကဒီသတင်းပတ်အတွင်းမှာပဲတိုက်တွန်းပြောဆိုထားပါတယ်။ကျန်းမာရေးစောင့်ရှောက်မှုဥပဒေကိုသာအတိမပြုတ်နိုင်ရင်တော့သူတိတ်ပြီးတော့စိတ်ဆိုးမိမယ်လို့လည်းသမ္မတ Trump ကတွေးဆမိမြန်ကန်တခုမှပြောဆိုပါတယ်။လွတ်တော်အမတ်တွေကိုအချိန်ပိုရစေဖို့အတွက်လွတ်တော်ရန်နာအချိန်ကိုလည်း Mitch McConnell ကသတင်းနှစ်ပတ်နောက်ဆုတ်ခဲ့ပါတယ်။အထက်လွတ်တော်ရဲ့ကနဦးကျန်းမာရေးဆောင်ရှောက်မှုဥပဒေချမ်းကိုသာကျင့်သုံးရင်နောက်ဆယ်နှစ်တာကာလအတွင်းကျန်းမာရေးအာမခံမရှိတဲ့အမေရိကန်အရေးအတွက်22တန်းထိမြင့်တက်လာမယ်လို့လည်းပါတီဆွဲကင်းတဲ့လွတ်တော်ဘတ်ဂျက်ရုံးကလက်ရှိကျင့်သုံးနေတဲ့စနစ်နဲ့နှိုင်းယှဉ်ဆန့်စစ်ပြီးတော့ပြောဆိုခဲ့ပါတယ်ရှင်။
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေဗီကအတန်မြန်မာဘာသာစစ်စစ်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပြည်ကနေနဲ့ရှင်ဒီနေ့2019ပထမ6လအတွင်းမြောက်ကိုရီးယားနဲ့ကုန်သွယ်မှုမှာတိုးတက်မှုတွေရှိခဲ့တဲ့အကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။နိုင်ငံတကာက Wi-Fi ခံထားရတဲ့မြောက်ကိုရီးယားနဲ့ကုန်သွယ်မှုမှာ2019ဇန်နဝါရီလကနေဇွန်လအထိတန်ပေါင်း2500ရှိခဲ့ပြီး 10.5 ရာခိုင်နှုန်းအထိတိုးလာခဲ့တယ်လို့တင်ပို့ကုန်ပမာဏကလည်း 29.1 ရာခိုင်နှုန်းတိုးခဲ့ကြောင်းတရုတ်နိုင်ငံရဲ့ကောက်ကွန်ဌာနကဒီကနေ့ပဲထုတ်ပြန်ကြေညာလိုက်တာပါ။နောက်ဆုံးထွက်ပေါ်လာတဲ့ကိန်းဂဏန်းတွေကြောင့်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်တုံစစ်တပ်မှုတွေကိုထိန်းချုပ်ဖို့အဓိကမာမိတ်ဖြစ်တဲ့တရုတ်နိုင်ငံပေါ်ဖိအားပေးမှုတွေလည်းပိုတိုးလာမယ်အလားအလာတွေရှိနေပါရဲ့။တရုတ်နိုင်ငံကမြောက်ကိုရီးယားနဲ့ကုန်သွယ်မှုမှာဒီနေ့3လပတ်အတွင်း40ရာခိုင်နှုန်းလောက်တိုးလာတယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ပြီးခဲ့တဲ့သတင်းပတ်ထက်မှာပဲထွတ်ထလူမှုကွန်ရက်ကနေဝေဖန်ထားတာပါအမေရိကန်အနေနဲ့ကြိုးစားကြည့်ပေမဲ့တရုတ်နိုင်ငံဘက်ကပူးပေါင်းဆောင်မှုမရှိဘူးဆိုပြီးတော့လည်း Twitter မှတ်ချက်မှာမချေမနှက်ရေးသားခဲ့ပါတယ်တရုတ်ကောက်ကွန်ဌာနပြောခွင့်ရသူကတော့တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားပေါ်ကုလသမဂ္ဂရဲ့ Facebook တံခါးမှုတွေကိုဆက်လက်လိုက်နာနေဆဲဖြစ်တဲ့အကြောင်းနဲ့ဒီနေ့ရဲ့ပထမ6လအတွင်းမြောက်ကိုရီးယားကတရုတ်နိုင်ငံကိုတင်ပို့ကုန်ပမာဏက3.2 ခန့်လုံးကျဆင်းခဲ့တယ်လို့မလကဆက်လို့သိရတာကျဆင်းမှုတွေရှိခဲ့ကြောင်းလည်းပြောဆိုသွားပါတယ်
မြောက်ကိုရီးယားဘက်ကလိုယုံကြည်ရတဲ့လက်နက်ကင်၅ဘန်းဆက်လေတစ်စင်းကဂျပန်ကင်းလက်ရေရင်ကိုလိုက်လံချင်းချောက်ခဲ့တဲ့အပေါ်ဂျပန်အစိုးရကမြောက်ကိုရီးယားအစိုးရကိုတရားဝင်ကန့်ကွက်ပါတယ်။ဂျပန်နိုင်ငံရဲ့မြောက်ပိုင်းကမ်းလွန်ပင်လယ်ပြင်အတွင်းကအထူးစီးပွားရေးဆိုအတွင်ပြီးခဲ့တဲ့တောက်ချာနေ့ကဒီကိစ္စဖြစ်ခဲ့တာလို့ဂျပန်အစိုးရအတွင်းဝင်ယိုရှိဟီဒဲရှုဂါကဒီကနေ့ကြာသပတေးနေ့မှာသတင်းတောက်တွေကိုပြောပါတယ်။ဂျပန်ကင်းလက်ရေရင်ကိုထွက်ခွာသွားခိုင်းတဲ့အနေနဲ့၅ဘန်းလီကတနက်နဲ့ချိန်ခဲ့တာလို့ဂျပန်ဆိုရအတွင်းဝင်ကပြောပါတယ်။ဒီဖြစ်ရတွေ့ထိခိုက်ဒဏ်ရာရသူတော့မရှိခဲ့ပါဘူး။ဒီကိစ္စနဲ့ပတ်သက်လို့တရုတ်နိုင်ငံဘေကျင်းမြို့တော်ကမြောက်ကိုရီးယားတန်ယုံကနေတစင်ကန့်ကွက်ထားတာလို့လည်းဂျပန်ဆိုရအတွင်းဝင်ကပြောပါတယ်။ဒီရေပြင်မာကပြည်ချင်းကားတွေပေါ်များပြီးမြောက်ကိုရီးယားလှေတွေတရားမဝင်ဝင်ရောက်ဖမ်းဆီးလေရှိတယ်လို့လည်းဂျပန်သတင်းဌာနတွေကပြောဆိုရေးသားကြပါတယ်ရှင်။
ဥရောပသမဂ္ဂ EU ဖွဲ့ဝင်ဖြစ်ကနေ2019ခုနှစ်မှာထွက်ခွာမဲ့ဗြိတိန်နိုင်ငံအနေနဲ့လက်ရှိ EU ရဲ့ဥပဒေတွေကိုဗြိတိန်နိုင်ငံရဲ့ဥပဒေတွေမှာပြောင်းလဲကျင့်သုံးနိုင်မယ့်ဥပဒေတစ်ချက်ကိုဗြိတိန်နိုင်ငံကဒီနေ့ကြေညာလိုက်ပါတယ်။ဆက်စွနေ့ဒီနေ့ချင်းကျင့်သုံးလာတဲ့ဥပဒေတွေပါဝင်နေပြီးအချိန်ယူဆောင်ရွက်မဲ့လုပ်ငန်းစဉ်ရဲ့ပထမအစခြေလှမ်းတစ်ရပ်ဖြစ်စတင်လိုက်တဲ့အစီအစဉ်ကြောင့်ပြီးခဲ့တဲ့လရွေးကောက်ပွဲမှာအားရော့သွားခဲ့တဲ့ဝန်ကြီးချုပ်ထရီဇာမေးအစိုးရနဲ့အခြေတင်ဆွေးနွေးစရာတွေလည်းပေါ်ပေါက်လာနိုင်ပါတယ်။ EU ဖွဲ့ဝင်ဖြစ်ကထွက်ဖို့ဗြိတိန်နိုင်ငံမှာလုံခဲ့တဲ့ဒီနေ့လောက်ကလူမှုဆန္ဒခံယူပွဲကျင်းပခဲ့ရမှာတော့ထွက်ဖို့လိုလားတဲ့သူတွေကပုတ်ကတိကနဲ့အနိုင်ရသွားခဲ့ကြတာပါ။ပြည်ဝင်ဥပဒေကိုပြင်ဆင်မူးမှန်မှုတွေအပြင်နှုတ်ထွက်ဖို့သေစိတ်ချက်လက်တွေကိုဗြိတိန်နိုင်ငံက EU နဲ့ဆက်လက်ဆွေးနွေးညှိနှိုင်းနေဆဲဖြစ်ပြီးလုပ်ငန်းစဉ်တွေအားလုံးကိုတော့2019မတ်လမှာနောက်ဆုံးထားဆောင်ရွက်ကြရမှာဖြစ်ပါတယ်။
In Indonesia နိုင်ငံဘာလီကျွန်းအရွယ်အစားလောက်ရှိတဲ့ရေခဲဆိုင်ကြီးဟာအန်တာတိကတိုက်ကနေကွဲထွက်သွားတယ်လို့သိပ္ပံပညာရှင်တွေကပြောကြားလိုက်ပါတယ်။ A68 လို့နာမည်ပေးထိုင်ကြီးရှိတဲ့အဲ့ဒီရေခဲဆိုင်ကြီးဟာအကျယ်အဖြစ် 9800 စတူယန်ကီလိုမီတာအလေးချိန်အဖြစ်ဘီလီယံ 1000 ရှိတန်ချိန်ရှိတာကြောင့်ကမ္ဘာအကြီးဆုံးတွေထဲကတစ်ခုဖြစ်ပါတယ်။အဲ့ဒီရေခဲဆိုင်ကြီးဟာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းထက်ကိုအနည်းငယ်ကြီးပါတယ်။ကဘာကြီးပူနေမှုကြောင့်ရေခဲတောင်တွေကွဲထွက်တာပိုးပြီးတော့မြန်ဆန်စေတယ်လို့ယူဆနိုင်ပေမဲ့လည်းရေခဲတောင်တွေကွဲထွက်တာဟာသဘာဝဖြစ်စဉ်တစ်ခုဖြစ်ပါတယ်။အခုလိုကွဲထွက်သွားတဲ့ရေခဲတောင်ကြီးဟာအန်တာတိကတိုက်လာဇန်စီရေခဲလွှာကြီးကနေကွဲထွက်နေတာလာနဲ့ချီရှိသွားပြီဖြစ်ပါတယ်။ဒီဖြစ်ရကြောင့်ကမ္ဘာပင်လယ်ရေမျက်နှာပြင်အမြင့်ဟာချက်ချင်းတက်လာတာတော့မရှိသေးပါဘူးရှင
်။ကြာသပတေးနေ့ညနေပိုင်းထိုက်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်တိန်ကီထိုက်တို့ကြီးညာပေးသွားတာပါ။အခုသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်။သမ္မတဒေါ်နယ်ထရမ့်ကသူနဲ့ရုရှားသမ္မတပူတင်တို့ရဲ့ဆက်ဆံရေးနဲ့ပတ်သက်လို့ခရီးရန်သားလွှင့်ဌာနတစ်ခုဖြစ်တဲ့ Network Con နဲ့တွေ့ဆုံမေးမြန်းကမှခုခံကာကွယ်ပြီးပြောသွားခဲ့ပါတယ်။သမ္မတထရမ့်ကသူ့ရဲ့သားဒေါ်နယ်ဂျူနီယာရုရှားရှေ့အနေနဲ့တွေ့ဆုံခဲ့တာနဲ့ဆက်ဆက်တဲ့အီးမေးလ်တွေထုတ်ပြန်လိုက်တဲ့အပေါ်မှာလည်းသူကကာကွယ်ပြောဆိုသွားခဲ့ပါတယ်။မနစ်ကရွေးကောက်ပွဲမှာပြိုင်ဘက်ဟီလာရီကလင်တန်နှစ်နာစီမဲ့သတင်းအချက်လက်တွေပေးမယ်လို့ရုရှားရှေ့အနေတယောက်ကကန့်လှမ်းခဲ့ပြီးအဲ့ဒီရှေ့အနေနဲ့တွေ့ဆုံခဲ့တဲ့အကြောင်းအရာတွေကိုဒေါ်နယ်ဂျူနီယာရဲ့အီးမေးလ်တွေမှာရေးသားထားပါတယ်။ VOA သတင်းတောက်ဂျင်မဲလုံသတင်းပေးပို့ထားတာကိုဒေါက်ကင်ဆိုဝင်းကပြောပြပေးပါအောင်ရှင်
။ကောင်းပါပြီရှင်။သမ္မတဒေါ်နယ်ထရမ့်ကရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပြောဆိုဆက်ဆံရတာဟာသိအဆင်ပြေတယ်လို့တမယိုးကျဝါဒီခရီးယန်တန်လွင်ဌာနရဲ့ဝါရင်သတင်းတောက်ပက်ရောဘင်ဆန်နဲ့တွေ့ဆုံမေးမြန်းကမှပြောဆိုလိုက်တာပါ
But I do believe it's important to have a dialogue and if you don't have a dialogue
ထိတွေ့ဆက်ဆံပြီးပြောဆိုဖို့ကအရေးကြီးပါတယ်ကျွန်တော်တို့နိုင်ငံမှာရောသူ့နိုင်ငံမှာပါပြဿနာတွေအများကြီးဆိုတော့တကယ်လို့အပြန်အလှန်ပြောဆိုဆက်ဆံတာတွေမရှိရင်ဘယ်လိုလုပ်ကြမလဲကျွန်တော်တို့စကားပြောကြဖို့လိုတယ်ထင်ပါတယ်
အနှစ်ကရွေးကောက်ပွဲမှာဟီလာရီကလင်တန်ကိုထိခိုက်စေမဲ့သတင်းချက်လက်တွေပေးမယ်လို့ရုရှားရှိနေတယောက်ကဒေါ်နယ်ထရမ့်ရဲ့သားဒေါ်နယ်ဂျူနီယာကိုကန့်လှမ်းခဲ့ပြီးတဲ့နောက်သူတို့တွေ့ဆုံခဲ့ကြတာတွေကိုအသေးစိတ်ဖော်ပြထားတဲ့အီးမေးလ်တွေထုတ်ပြန်လိုက်တဲ့အပေါ်မှာလည်းသမ္မတထရမ့်ကအင်တာနက်တွစ်တာစာမျက်နှာကနေခုခံရေးသားလိုက်ပါသေးတယ်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဆက်ဖက်ခဲ့သလားဆိုတဲ့စုံစမ်းစစ်ဆေးရေးလုပ်နေတာဟာအောက်နန်းနီးနဲ့လုတ်ကြံတာပဲလို့သမ္မတထရမ့်ကထပ်ပြီးအပြစ်တင်လိုက်ပါတယ်။ဒါပေမဲ့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုအကြီးအကဲအသစ်ဖြစ်သမ္မတထရမ့်အဆိုပြုထားတဲ့ Christopher Ray ကတော့အောက်နန်းနီးဆိုတဲ့အတုံးကိုသဘောမတူပါဘူးလို့အထက်လွှတ်တော်ကြားနာပွဲမှာအခုလိုထွက်ဆိုသွားပါတယ်။
That's correct, Senator. My loyalty...is to the constitution.
ကျွန်တော်တို့ဒီစားဆောင်တင်မှုကဖွဲ့စည်းပုံအခြေခံဥပဒေရဲ့တရားဥပဒေစိုးမိုးရင်းနဲ့ FBI ပြည်သူ့စုံစမ်းစစ်ဆေးရေးလုပ်ငန်းတွေအတွက်တာဝန်ခံမှုဖြစ်ပါတယ်။ကျွန်တော်တို့ FBI ကြီးကတာဝန်ပေးဖို့အစိုးပြုတဲ့လုပ်ငန်းစဉ်မှာဘယ်သူကမှသစ္စာခံမှုဆိုတာမျိုးတောင်းဆိုတာမရှိဘူး။ကျွန်တော်ကလည်းတစုံတစ်ယောက်ကိုသစ္စာခံမှမယ်လို့မကန့်လန့်ခဲ့ဘူးဆိုတာကတော့သိကြပါတယ်။
ဒေါ်နယ်ထရမ့်ဂျူနီယာရဲ့အီးမေးမှာပါတဲ့အချက်လက်တွေကြောင့်သမ္မတအင်ဂျူရောကကာကွယ်ပြောဆိုနေရတယ်လို့ဒီမိုကရက်တစ်ပါတီဝင်တွေဘက်ကလည်းစိုးရိမ်မကင်းဖြစ်တာတွေပိုတိုးလာနေပါတယ်။ဗာဂျီးနီးယားပြည်နယ်ကိုစားပြုဒီမိုကရက်အထက်လွှတ်တော်အမတ်တင်ကိန်းကတော့
Nothing is proven yet but we're now beyond obstruction of justice in terms of
အခုချိန်ထိတော့ဘာမှအတည်ပြုလို့မရသေးပါဘူး။ဒါပေမဲ့စုံစမ်းစစ်ဆေးနေစေကာလမှာဒါဟာတရားစီရင်ရေးကိုအဟန့်တားဖြစ်စေတာတက်တော်မှလွန်ကဲနေပါပြီ။လောက်ကျန်တာအမှန်တရားကိုဖုံးကွယ်တာနဲ့နိုင်ငံတော်ပုံကံမှုတော်ဖြစ်နိုင်ခြင်းရှိတဲ့အဆင့်ကိုဥတည်နေတဲ့သဘောပါပဲ
။အောက်လွှတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်အပါအဝင် Republican အမတ်တချို့ကတောင်းစိုးရိမ်ရတဲ့အခြေအနေဖြစ်အတိအမှတ်ပြုပြောဆိုနေကြပါတယ်။ Virginia တက္ကသိုလ်နိုင်ငံရေးကဲခတ်ပုဂ္ဂိုလ် Kyle Condit ကတော့ Donald Jr. ရဲ့အီးမေးလ်တွေထုတ်ပြန်လိုက်တာကြောင့်အင်ဂျူရောအနေနဲ့ Trump မဲဆွယ်စည်းရုံးရင်းနဲ့ဖြစ်နိုင်ခြေရှိတဲ့ Russia ဆက်ဖက်မှုနဲ့ပတ်သက်ပြီးတော့ထပ်ပြီးခုခံရတဲ့အနေအထားနဲ့ရင်ဆိုင်နေရပြန်ပြီလို့အခုလိုပြောပါတယ
် The constant stream of negative stories
Russia နဲ့ပတ်သက်လို့အပြူသဘောမဆောင်တဲ့သတင်းတွေဇက်တိုက်ဆိုသလိုတဆက်ထဲထွက်လာတာဟာအနည်းဆုံးတော့စိတ်နှောက်ယှက်ဖြစ်ရတာပေါ့ဗျာဒါဥပဒေကြောင့်အရသမ္မတ Trump ဆိုရအတွက်အနေရရှိနိုင်တဲ့ချိန်ချောက်မှုလားဒါမှမဟုတ်သူဆိုရတာဝန်ရှိသူတွေအပေါ်မှာလားဆိုတာတွေကတော့စောင့်ကြည့်ရမယ့်အခြေအနေမျိုးလို့ပြောရမှာပါပဲ
။သမ္မတထရမ့်နဲ့ရုရှားဆက်ဆက်မှုကိုအာယုံစိုက်နေကြတဲ့ဂရဲကြောင့်မလို့သမ္မတအိုဘားမားရဲ့လူထုကျန်းမာရေးစောင့်ရှောက်မှုဥပဒေကိုပယ်ဖျက်ပြီးတော့အစားထိုးမဲ့အရေး Republican တွေရဲ့ကြိုးပမ်းမှုဟာခင်းကြီးမရောက်ဘဲရှုပ်ထွေးညှက်နေတဲ့အကြက်တဲတွေနဲ့ရင်ဆိုင်နေကြရပါတယ်ရှင်
။ Talking Soul ဝင်ပြောပြသွားတာပါရှင်။ အာရှပစိဖိတ်ဒေသတွင်အမေရိကန်ပြည်ထောင်စုရဲ့ကောင်းဆောင်မှုနဲ့ပတ်သက်လို့မြန်မာနိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံများမှအမေရိကန်ရဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးထောက်ခံအားပေးမှုအပေါ်လေ့လာသုံးသပ်တဲ့အထက်လွှတ်တော်ကြားနာစစ်ဆေးပွဲကိုဗုဒ္ဓဟူးနေ့ကကျင်းပခဲ့ပါတယ်။ကြားနာစစ်ဆေးပွဲမှာထွက်ဆိုခဲ့ကြသူ3ဦးထဲမှ2ဦးကမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ဟောင်းဒက်ရက်မစ်ချယ်ဖြစ်ပါတယ်။ကြားနာပွဲအတွင်းမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးဆိုင်ရာအကျယ်စားမှုတွေကိုသူကထွက်ဆိုသွားခဲ့ပါတယ်။အပြည့်စုံကိုတော့ကိုစောဝင်းလိုင်ကပြောပြပေးပါမယ်ရှင်
။အမေရိကန်အထက်လွှတ်တော်မှမနေ့ကကျင်းပတဲ့ကြားနာပွဲအစမှာမဆာချူးဆက်ပြည်နယ်ကဒီမိုကရက်အထက်လွှတ်တော်အမအက်ဒ်မာကီကမြန်မာနိုင်ငံမှာလက်ရှိလုပ်ဆောင်နေတဲ့ပြုပြင်ပြောင်းလဲရေးအခြေအနေနဲ့ပတ်သက်လို့အခုလိုပြောကြားခဲ့ပါတယ်
။ Myanmar with strong US support has made extraordinary progress.
အထက်လွှတ်တော်အမတ်အက်ဒ်မာကီပြောသွားတာကတော့မြန်မာနိုင်ငံဟာအာဏာရှင်စနစ်အောက်မှာဆယ်စုနှစ်ပေါင်းများစွာရှိနေခဲ့ရာကမကြာသေးခင်နှစ်ပိုင်းအတွင်းအမေရိကန်ပြည်ထောင်စုရဲ့အကူအညီနဲ့ကြီးမားတဲ့ပြည်ပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်နိုင်ခဲ့ပေမဲ့လက်ရှိအချိန်မှာလှုပ်ဆောင်ဆဲပြည်ပြင်ပြောင်းလဲမှုတွေအောင်မြင်မလားဒါမှမဟုတ်ကြာဆုံးခြင်းနဲ့ရင်ဆိုင်ရမလားဆိုတဲ့လမ်းဆောင်လမ်းကွာကိုရောက်နေတယ်လို့ပြောသွားတာဖြစ်ပါတယ်အထက်လွှတ်တော်ကြားနာပွဲအတွင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးအဖြစ်တာဝန်ထမ်းဆောင်ရင်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးဖြစ်စဉ်ကိုလည်းကိုယ်တိုင်ကြုံတွေ့ခဲ့ရသူဒက်ရစ်မစ်ရှဲထွက်ဆိုခဲ့တာပါသူ့ရဲ့သမ္မတကြီးအတွေ့အကြုံအပေါ်အခြေခံပြီးမြန်မာနိုင်ငံအတွက်အမေရိကန်အနေနဲ့အကောင်းဆုံးဘယ်လိုအထောက်အကူပေးနိုင်မလဲဆိုတာကိုအခုလိုအကြံပေးခဲ့ပါတယ
် Challenge I always found in Burma was trying to measure what progress looked like how do we know if we're still on track but going slower or slowly or if things have gotten off track and that's something that it's an art
running ama jano twe chong ya de adika ake san mu ga raw to tat mu ko belo tai ta ma le so raw ba be to tat mu ha ni kwe ni la da ma mho lan lwe ni da la so raw ko belo ti nai ma le da ga le yama nai ngan ta ri ni ne tru a cho si bwa paw mu ti bi tai ta nai me pinya yet ba be da be american pi taw su a ni ne ga raw yama nai ngan a chi kan lu dan za ko swan yin myet tin pe bu tai da a myu myu a tan ni po bi tin sha la aw tadin a chat lat di ko ပိုရရှိစေဖို့လှုပ်ဆောင်ပေးရမှာဖြစ်ပါတယ်မြန်မာနိုင်ငံသားတွေဟာသူတို့ရဲ့ကံကြမ္မာကိုသူတို့ဆုံးဖြတ်ရမှာဖြစ်ပါတယ်ကျွန်တော်တို့ရဲ့တာဝန်ကတော့သူတို့ရဲ့စွမ်းရည်ကိုမြင့်တင်ပေးဖို့ပါပဲ
ဒီကြားနာစစ်ဆေးပွဲအတွင်းအာရှပစိဖိတ်ဒေသမှာအမေရိကန်ရဲ့ဥဆောင်မှုနဲ့ပတ်သက်လို့ဒီမိုကရေစီနဲ့လူ့အခွင့်အရေးကိုဖော်ဆောင်နိုင်ရေးအတွက်အမေရိကန်နိုင်ငံရဲ့ဌာန USAID NED VOA RFA စတဲ့အဖွဲ့အစည်းတွေကိုလည်းလွတ်တော်အနေနဲ့ဒီအဝထောက်ခံအားပေးဖို့ကိုလည်းတာမကြီးဟောင်းဒက်ရက်မစ်ရှက်ကအကြံပြုခဲ့ပါတယ်ခင်ဗျာ
ကိုယ်ဆောင်ဝင်လိုင်းပြောပြခဲ့တာပါရှင်။အခုဆက်သွယ်ရေးဆိုင်ရာဥပဒေပုံမှန်ကိုပြင်ဆင်နိုင်ရေးလွှတ်တော်ထဲမှစတင်ဆောင်ရွက်နေတဲ့အခြေအနေကိုလည်းပြောပြပေးပါဦးမယ်။လွတ်လပ်စွာထုတ်ဖော်ရေးသားပြောဆိုခွင့်ကိုထိခိုက်စေတဲ့ဆိုပြီးဝေဖန်နေကြတဲ့ဆက်သွယ်ရေးဥပဒေပြင်ဆင်ချက်မူရန်ကိုအမျိုးသားလွှတ်တော်မှစတင်တင်သွင်းလိုက်ပါပြီ။ဒီဥပဒေမူကြမှာလည်းအငင်းပွားစရာတွေရှိနေဆဲဖြစ်လို့အများပြည်သူရဲ့အကြံပြုဆွေးနွေးမှုတွေပေါ်တိကျဆန်းစစ်လေ့လာပြီးမှအတည်ပြုပြဋ္ဌာန်းပေးဖို့တက်ကြွလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်။သတင်းပြေဆုံးကို VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကပြောပြပေးပါမယ်ရှင်။
လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဒီမိုကရေစီစံနှုန်းတွေကိုအဟန့်တားဖြစ်စေတဲ့ဆက်သွယ်ရေးဥပဒေကိုပြင်ဆင်ထားတဲ့ဥပဒေမူကြမ်းကိုပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်မျိုးကဒီကနေ့ဇူလိုင်လ23ရက်နေ့မှာကျင်းပတဲ့အမျိုးသားလွတ်တော်အစည်းအဝေးမှာတင်သွင်းလိုက်တာပါ။
လက်ရှိကြံတမ်းတဲ့ဥပဒေရဆရာဆွဲဆိုခံရသူအနေနဲ့မမကန့်ဆက်ဆက်တန်ကြားခြင်းခံရတာကမြို့မှလူများချုပ်ပေါ်ရရှိကြောင်းကိုလည်းပြည်သူများအကြောက်ဝေဖန်မှုများမြင့်တက်ရရှိကြောင်းတွေ့ရှိရပါတယ်။
ပြင်ဆင်ထားတဲ့ဆက်သွယ်ရေးဥပဒေမူကြမ်းမှာတရားစွဲဆိုခံရသူကအာမခံရနိုင်တယ်ဆိုတဲ့အချက်ကလွဲလို့ထိရောက်တဲ့ပြင်ဆင်မှုမျိုးမပါတာမို့လွတ်တော်အနေနဲ့အများပြည်သူရဲ့အကြံပြုဆွေးနွေးမှုကိုတရားခံယူဖို့ဆက်သွယ်ရေးဥပဒေပြင်ဆင်ရေးနဲ့ပုံမှန်66ကဖြတ်သိမ်းရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။လွတ်တော်အနေနဲ့အများပြည်သူရဲ့အကြံပြုဆွေးနွေးမှုကိုလက်ခံမလားဆိုတာစောင့်ကြည့်ရမယ်လို့ဆက်သွယ်ရေးဥပဒေပြင်ဆင်ရေးနဲ့ပုံမှန်66ကဖြတ်သိမ်းရေးလှုပ်ရှားသူမဇာကြီးဦးကအခုလိုပြောပါတယ်။
မတို့တောင်းဆိုချင်တာကတော့ public hearing လုပ်ပြီးပါပေါ့အဲ့လိုလုပ်တဲ့အခါမှာအရက်ဖက်အဖွဲ့အစည်းတွေပေါ့မတို့ကူကောင်အဖွဲ့ဒါမကအခြားသောအရက်ဖက်အဖွဲ့အစည်းတွေပေါ့ပါဖိတ်ခေါ်ပြီးတော့ public hearing လုပ်ပြီးပါမယ်လို့သူတို့ဘက်ကတတိပြန်ထားရှိပါတယ်အဲ့တော့တစ်ချက်ကသူတို့ဒါကိုအချက်ချင်းတည်ပြုလိုက်မှာပေါ့တည်ပြုလိုက်တယ်ဆိုရင်ဒါဟာသမိုင်းမှာတက်တည်ဖြစ်သွားပြီပြည်သူ့စံနေလွှတ်တော်အစံလို့ပြောထားတဲ့လွှတ်တော်ဒီဒီလိုအတောင်နားမထောင်မင်းနဲ့ဒါကြီးကိုပတ်ဆုပ်လိုက်တယ်ဆိုတာသမိုင်းမှာတက်တည်ဖြစ်သွားမယ်အဲ့လိုမဟုတ်ဘဲနဲ့ public hearing တို့လုပ်နေအများပြည်သူပါဝင်ခွင့်ရအောင်လုပ်မယ်ဆိုတဲ့ဟာမျိုးကိုလမ်းခွင့်ပေးလိုက်တယ်တကယ်လို့ public hearing လုပ်မယ်ဆိုရင်ဒါဒီသမိုင်းမှာတက်လို့ဖြစ်သွားတယ်။တွတ်တော်ဒီတကယ်လို့ပြည်သူတောင်းနားထောင်မယ်တွတ်တော်ဒီတကယ်လို့ပြည်သူတွေရဲ့တကားကိုထည့်သွင်းစဉ်းစားတယ်ဆိုတာမျိုးဖြစ်သွားတယ်။အဲ့တော့တွတ်တော်ဟာဘယ်လမ်းကိုယူမလဲဆိုတာတော့မဟုတ်ဆုံးကြရပါပဲ
။အသက်ရေးဆွဲထားတဲ့ဥပဒေကြမ်းမှာပုံမှန်66ကနေတရားစွဲဆိုနိုင်တဲ့အသက်ရေးဖြတ်ချင်းပြစ်မှုကြမ်းရှိနေသေးသလို ပုံမှန်68ပုံမှန်ခွဲကားငယ်ကားကြီးနဲ့ပုံမှန်66ပုံမှန်ခွဲကားကြီးပါပြစ်မှုတွေနဲ့တရားစွဲဆိုမယ်ဆိုရင် ဆက်သွေးရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်တောင်းခံစရာမလိုပဲပြည်ရေးဌာနလက်အောက်ရဲတပ်ဖွဲ့လုပ်ပိုင်ခွင့်နဲ့တိုက်ရိုက်တရားစွဲဆိုနိုင်မယ့်အပေါ်ဆက်သွေးရေးဥပဒေပြင်ဆင်ရေးလှုပ်ရှားသူတွေကစိုးရိမ်နေကြတာပါဆက်သွေးရေးဥပဒေပြင်ဆင်ချက်မူကြမ်းကိုလွတ်တော်မှာဆွေးနွေးတဲ့အခါလွတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြည်သူ့စံသားကိုလစ်လျူမှုရှိဘူးဆိုတာယုံကြည်တယ်လို့အမျိုးသားလွ
နားထောင်ကြပါလိမ့်မယ်ပြည်သူအတန်ဟိုတော့ကိုစားပြုကြပါလိမ့်မယ်ဆိုတော့ယူဆတယ်ဟုတ်ဆိုအခုမှတော်တော်ဘူးလေသက်ဆိုင်ရာဝန်ကြီးဌာနကတင်လာပဲရှိသေးတယ်ပေါ့နော်ဒီပေါ်မှာဘယ်သူကဘယ်လိုဆင်းရဲမယ်ဆိုတာတော့ဟိုအစ်မပါဝင်ပေါ့အကုန်လုံးကတော့နေပြီးတော့ဒီ freedom of expression ကိုတန်ဖိုးတရားကိုလည်းကိုတက်ပြန်ထားပြီးတော့ဆင်းရဲတတ်နေတယ်လို့တော့ယုံကြည်ပါတယ်
လက်ရှိ NLD အစိုးရလက်ထက်စစ်တွေရေးဥပဒေနဲ့တရားရုံးတင်တရားစွဲဆိုခံရတဲ့အမှုပေါင်း65မှုအထိရှိပြီးတက်မတော်ကတရားစွဲဆိုတဲ့အမှု9မှု NLD ပါတီကတရားစွဲဆိုတာ6မှုနဲ့နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့ပတ်သက်ပြီးဂျားလူကတရားစွဲဆိုတာ10မှုပါဝင်ပါတယ်။အဲ့ဒီအထဲမှာသတင်းမီဒီယာသမားတွေအပေါ်အရေးယူထားတဲ့အမှု9မှုအထိရှိနေပြီးလက်ရှိမှာသတင်းသမား14ဦးတရားရင်ဆိုင်နေရတာလည်းဖြစ်ပါလိမ့်ရှင်။
ဒီမနက်ကမှအစိုးရဝန်ထမ်းလိုလူသိများတဲ့နိုင်ငံဝန်ထမ်းတွေစီစဉ်ကြောင်းလဲရေးအတွက်အချစ်ပြတ်ချစားမှုတွေဗဟုချုပ်ခိုက်မှုတွေရှော့ချမဲ့အစီအစဉ်တွေပါဝင်တဲ့မဟာဗျူဟာတရက်ကိုချမှတ်ကျင့်သုံးမှုအစိုးရကပြင်ဆင်နေပါတယ်။အစိုးရရန်တရားမှာအရေးပါတဲ့နိုင်ငံဝန်ထမ်းတွေရဲ့ဒီကနေ့အခြေအနေဘယ်လိုရှိနေပါလဲ။ဘာတွေပြင်ဆင်ဖို့လိုနေပါသလဲဆိုတာကိုတော့ VOA ရဲ့စနေနေ့ညတိုင်းရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-3155 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုင်းရိုက်ဒီလိုက်ဒီစင်ကဆက်တင်ပါရစေ။
စနေနေ့တရားလေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေအချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုကြံနေသေးတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးပါဦးမယ်။ထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်မှာအာရမအလုပ်စီခိုင်းခံနေကြရတဲ့ကလေးငယ်3ဦးအပါအဝင်မြန်မာနိုင်ငံသား16ဦးကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကတွားရောက်ကယ်တင်ခဲ့ပါတယ်။တနက်ကင်ပြီးချင်း6စီခိုင်းခံနေကြရသူတွေကိုအခုလိုတွားရောက်ကယ်ဆယ်ရမှာထိုင်းအထူးစုံစမ်းစစ်ဆေးရေးဌာန DSI ကကူညီခဲ့တဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမကစုံစမ်းပြီးသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းနာလာတီဝပြည်နယ်တွေကတာပိုင်မြို့နယ်တွေကလေစိတ်တစ်ခုမှာအင်ဒိုနီးရှားငါးဖမ်းလေပေါ်မှာရောင်းစားခံရတဲ့မြန်မာနိုင်ငံသား16ဦးကိုထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကသတင်းအချက်လက်ယူပြီးထိုင်းအထူးစုံစမ်းရေးဌာန DSI ရဲ့အကူအညီနဲ့ကယ်ဆယ်ခဲ့တာဖြစ်ကြောင်းအမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပြပါဗျ
။ဖေရ၊ကိုရ၊ဆေရနောက်ပြီးတော့စက်တီရနေ့မနေ့ပိုင်းလောက်ဒီကျွန်တော်တို့က၄ရက်လောက်ဒီခက်ခက်ခက်ခက်ကျွန်တော်တို့လိုချင်တဲ့အချက်လက်တွေကိုရအောင်ယူလိုက်တယ်။ရအောင်လဲတော့လူတွေရဲ့ဓာတ်ပုံရဲ့လေနံပါတ်တွေရဲ့နေရာရေကိုသိပြီးတော့ရဲဆိုင်ကိုကျွန်တော်တို့ကတည်င်းပို့တယ
်။ကလေး၃ယောက်အပါအဝင်လူ16ဦးကိုတွားရောက်ကယ်ဆယ်ရမှာတော့အခက်အခဲတွေနဲ့အန္တရာယ်တွေရှိခဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကတွားရောက်ကယ်ဆယ်ခဲ့သူဦးဆိုင်အေးကပြောပြပါတယ်
။ထိုင်းမလေးရှားနယ်စပ်မှာဆိုတော့ခဏခဏလက်ပြပုံပေါက်ကွဲနေဆိုတော့အကုန်လုံးသွားလာတာဆိုအကုန်လုံးတရိပ်ထားနေရတယ်။ဒီနိုင်ငံကလူသိမ်းတွေလာတယ်ဆိုလို့ရှိရင်ဟိုလိုက်ကြည့်နေကြတာဘယ်ကလာတဲ့လူတွေလဲဟိုနောက်ပြီးတော့စစ်တပ်ဘက်ကချလာတဲ့လူတွေရောကျွန်တော်တို့ဝိုင်းကြည့်ရတယ်ပွဲစားတွေရောအဆက်ဆက်ပေါ့
အသက်14နှစ်အရွယ်ကလေးတယောက်ကတော့ရောက်လာတာတလားကျော်ရှိဖြစ်ကြောင်းအလုတ်ကျန်းနေခိုင်းစီခိုင်းရပြီးတနက်နဲ့တစ်ခတ်ချင်းချောက်မှုတွေခံခဲ့ရကြောင်းတွေကိုလည်းပြောပြပါတယ
်သူတို့ခိုင်းတာကိုလိုရတဲ့သူတို့ကဒါလုပ်ပြီးဆိုရင်ကျွန်တော်ကဒါလုပ်ရတယ်တော့သူတို့နားမလည်ဘူးဆိုဟောက်တယ်သူတို့ဂေါင်းကြီးကိုပုတ်တယ်ဘွန်ဘွန်အဲဒီကျွန်တော်တို့ပြန်မပြောင်းဝဲဘူးတော့သူတို့ကခောက်တယ်ဆိုတော့တစ်ခါတနက်နဲ့ရှောက်တယ်သူတို့အဲ့တော့တနေ့နဲ့ရှိကိုပိတ်သေးတယ်နော်တိုင်းလေးကလမ်းတဲ့
အဖမ်းစီတွေများလို့မြန်မာနိုင်ငံကိုအလုသမားတွေပြန်နေချိန်မှာပဲအလုတ်ကင်ရှာဖွေဖို့လာကြတဲ့သူတွေလည်းထိုင်းနယ်စပ်မြောက်ရီမြို့မှာရှိနေကြတာပါဒီထဲကလူငယ်တူဦးကတော့ပြီးခဲ့တဲ့၄ရက်ခန့်ကမြောက်ရီမြို့ကိုရောက်ရှိလာခဲ့ပြီးတဲ့နောက်
ပွဲစားတွေကနေတဆင့်အခုလေပေါ်ကိုရောင်းစားတာခံခဲ့ရတယ်လို့ပြောပြပါတယ်။မြတ်ဝတီကိုထွက်လာတော့မြတ်ဝတီမှာပွဲစားနေတို့တယ်ပွဲစားကနေတို့တင်ပေးလိုက်ရတယ်။တင်ပေးလိုက်ရတဲ့အနေနဲ့ကျွန်တော်ဒီမှာအဖမ်းကြီးတအားများလမ်းကြီးရှာတော့ရှာရမရနဲ့ဒီမှာပန်းစီလီဦးတခါပွဲစားခေါ်ယူပြလိုက်ရ။တဲ့30ကျော်လူငယ်တူကတော့ထိုင်းနိုင်ငံတောင်ပိုင်းကလေပေါ်မှာခုနှစ်နှစ်ခန့်အလုပ်လုပ်ခဲ့
လည်းမလေးမှစီလို့ရတယ်လို့ပြောတယ်လေကောညလုံးကျွန်တော်ကအဲ့ဒီကိုချိန်ပြလိုက်တယ်ပြန်တယ်ကိုဆက်တိုင်းငင်းနေမှရဖို့အလုံးအကုန်လုံးလောက်ရတယ
်ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ဟာ2016ခုနှစ်အတွင်းလူကုန်ကူးမှုအကျဉ်းပေါင်း28ကျဉ်နေနင်းကြရမှာလူကုန်ကူးခံရသူပေါင်း348ဦးကိုကယ်တင်နိုင်ခဲ့ပြီး2018ခုနှစ်ထဲမှာတော့ဇူလိုင်လအထိလူကုန်ကူးမှုနေနင်းခြင်း8ကြိမ်မှာလိင်အလုံသမားများပါဝင်စုစုပေါင်း112ဦးကိုကယ်ထုတ်နိုင်ခဲ့ပြီးလူကုန်ကူးသူပေါင်း10ဦးကိုဖမ်းဆီးနိုင်ခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်ရမှာထိုင်းနဲ့မြန်မာပါဝင်နိုင်ငံပေါင်း55နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖြစ်ရေးတွေမှာစောင့်ကြည့်ခံနိုင်ငံအဆင့်တီယာ2ဖြစ်ဖော်ပြထားပါတယ်။ထိုင်းနိုင်ငံအနေနဲ့ကတော့အိန္ဒိယချင်းမြန်မာနိုင်ငံကအလုပ်လာလုပ်ကြတဲ့ရွှေပြောင်းလုပ်သမားတွေတန်းနဲ့ချီရှိနေတာကြောင့်သူတို့ရဲ့ပင်လယ်ဆောင်လုပ်ငန်းတွေနဲ့တခြားရေရွက်ပစ္စည်းထုတ်လုပ်တဲ့လုပ်ငန်းတွေမှာလူကုန်ကူးခံရတာရှိတယ်ဆိုပြီးဝေဖန်မှုတွေခံနေရတာဖြစ်ပါတယ်။ဒီအတွက်တီယာ2စောင့်ကြည့်ခြင်းနဲ့မှသတ်မှတ်ခံရတာဖြစ်ပါတယ်ရှင်
။မအေးအေးမှသတင်းပေးပို့ခဲ့တာပါရှင်။ကျမတို့ VOA ကိုအင်တာနက်ကနေပြီးဝေဖန်အကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တည်တခြင်းတွေတောင်းယူလို့တဲ့ဆိုရင်ပဲဖြစ်ဖြစ်ဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးဖို့ခေါ်ဆိုရမယ့်ဖုန်းနံပါတ်ကိုပေးပို့လို့ရင်ပဲဖြစ်ဖြစ် VOA ကိုဆက်သွယ်နိုင်တဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာလိုက်ကနေဆက်သွယ်လို့သူတွေအတွက်တော့ VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်။တယ်လီဖုန်းကတော့12392382555လေးဖြစ်ပါတယ်ရှင်။ကျမတို့အခုအတန်လွှင့်နေတဲ့ radio အစီအစဉ် PP ချင်း Asia 77ကနေဓာတ်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင်။အခုညနေပိုင်းသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင်
။ဒီနေ့ကျွန်တော်အီမန်နျူအယ်မက်ခရိုနဲ့ချမ်ပတ်ဝါရာတံပြန်တက်ဖြည့်ရေးဆွေးနွေးဖို့ပထမကဘာစစ်ကိုအမေရိကန်တပ်ဖွဲ့တွေပါဝင်ဆင်နွှဲတဲ့ရာပြည့်ထိမ့်မှတ်တဲ့သူဘတ်စတီးဒီပြင်သစ်နိုင်ငံတော်အာလာဂျင်နီခန်းနာကိုတက်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ပြင်သစ်မှာရောက်နေပါတယ်။သမ္မတထရန့်ရဲ့ဒီကနေ့ခီးစမှာတော့ပြင်သစ်သမ္မတမက်ခရိုနဲ့တွေ့ဆုံမှာဖြစ်တယ်လို့အမေရိကန်စစ်ပတ်ဆိုင်ရာအရာရှိတွေနဲ့နေ့လယ်စာတုံးဆောင်ပြီးပြင်သစ်ဧကရာဟောင်းနပိုလီယံဘိုနပတ်ရဲ့အုတ်ဂူကိုတွားရောက်လက်ပတ်ဖို့လည်းစီစဉ်ထားတာပါ။ခီးစဉ်တွင်မှာပဲရုရှားရဲ့အမေရိကန်ကစုံစမ်းစစ်ဆေးမှုတွေကိုလည်းလွှမ်းမိုးနေမယ့်အလားအလာတွေလည်းရှိနေပါတယ်။သူတို့ပြင်ကတော့ရွေးကောက်ပွဲကာလမှာပြန်ပြတ်ဒီမိုကရက်တစ်ပါတီကသမ္မတလောက်ဟီလာကလင်တန်အထိနာစေမဲ့သတင်းချက်လက်တွေရနိုင်မှုရုရှားရှင်းနေတရားနဲ့သမ္မတထရန့်ရဲ့အကြီးဆုံးသားဖြစ်သူတို့တွေ့ဆုံကြောင်းသတင်းတွေကိုအာရုံစိုက်လိုက်မယ်လို့လည်းမျှော်လင့်နေကြတာပါ။ကတ္တနိုင်ငံနဲ့ဆော်ဒီအာရေဗျအရက်ဆော်ဘုံများပြည်တော်စု UAE ဘာရိုင်းနဲ့အီဂျစ်နိုင်ငံတို့ကြားမပြေမလည်ဖြစ်နေတာတွေကိုတတ်တမန်ရေးရဂျာဝန်ဖြစ်ရှင်းပေးဖို့ကြိုးစားနေတဲ့အမေရိကန်နိုင်ငံကြီးဝန်ကြီးရက်စတီလာဆန်ဟာဒီကနေ့မှဒူဝါမြို့ကိုတစ်ခေါက်ပြန်သွားပြီးကတ္တဆော်ဘွားရှိတ်ဘင်ဟာမက်အယ်သနီနဲ့တွေ့ဆုံမှာဖြစ်ပါတယ်။ကတ္တနိုင်ငံဟာအချင်းဖက်ဝါရီကိုအားပေးထောက်ပံ့နေတယ်ဆိုပြီးပါရှန်ပြည်လည်းကိုလီနိုင်ငံကဇွန်လမှာကတ္တနိုင်ငံနဲ့တပ်တမန်ဆက်သွယ်ဖြတ်တောက်ထားတာပါ။ပြီးခဲ့တဲ့နှစ်နဲ့ရှင်ဒီနှစ်2019ပထမ6လတွင်မြောက်ကိုရီးယားနဲ့ကုန်သွယ်မှုတွေမှာတိုးတက်မှုတွေရှိခဲ့တဲ့အကြောင်းတရုတ်နိုင်ငံကပြောဆိုလိုက်ပါတယ်။နိုင်ငံတကာကဝိုင်းပယ်ခံထားရတဲ့မြောက်ကိုရီးယားနဲ့ကုန်သွယ်မှုမှာ2019ဇန်နဝါရီလကနေဇွန်လအထိတန်ပေါင်း2500ရှိခဲ့ပြီး 10.5 ရာခိုင်နှုန်းအထိတိုးခဲ့သလိုတင်ပို့ကုန်ပမာဏ 29.1 ရာခိုင်နှုန်းတိုးခဲ့ကြောင်းတရုတ်နိုင်ငံအောက်ကွန်ဌာနကဒီကနေ့ထုတ်ပြန်ကြေညာလိုက်ကြပါ
ကြာသပတ်နေ့ညနေပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကျင်ညာပေးသွားတာပါ။ဒီနေ့နေ့အစီအစဉ်ထုတ်လွှင့်ရေးမှူးကမက်ကင်ဖြူတွေဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Thomas Blundet ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းနှာစင်နိုင်ကြပါတယ်ရှင်။နောက်နှစ်နာရီကြာည9နာရီထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေဖန်ယူနှာစင်နိုင်ပါတယ်။ VOA ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွားညိုပါရှင်။
This program has come to you from the Voice of America, Washington.